မြန်မာနိုင်ငံကို၄ရက်ကြာရောက်ရှိနေတဲ့တရုတ်ရေတပ်ဟာမြန်မာရေတပ်နဲ့တနင်္ဂနွေနေ့ကပထမဆုံးချင်းပူးတွဲစစ်ရေးလေ့ကျင့်ခဲ့ပါတယ်။မြန်မာရေတပ်နဲ့ပူးတွဲစစ်ရေးလေ့ကျင့်ခဲ့တဲ့တရုတ်ရေတပ်အုပ်စုမှာဖြစ်သင်းမောချုံချုံဒုံးကျည်တပ်အမြန်မောင်းနေနိုင်တဲ့အဆောင်စစ်သင်းမောဂျင်ဇူးနဲ့ထောက်ပံ့ရေးရရင်6ဟုစတဲ့ပြည်တွင်းပစ်စစ်တင်မော3စင်းပါဝင်ပြီးအဲ့ဒီတင်မော်တွေဟာတင်းငွေနေမှာပဲမြန်မာနိုင်ငံကနေပြန်လဲထွက်ခွာသွားကြပြီလို့တရုတ်အစိုးရပိုင်း Global Times သတင်းမှာဖော်ပြထားပါတယ်။တရုတ်ရေတပ်ကစစ်တင်မော်တွေဟာနှိပညာပိုင်းအရာခင့်မိပြီးစောင့်ရှောက်ရေးစီးရေးလေ့ကျင့်မှုနဲ့ကင်းလဲတဲ့နေရာတွေမှာအသုံးဝင်ကြောင်းနဲ့မြန်မာရေတပ်ကဒီပူးတွဲစီးရေးလေ့ကျင့်မှုမှာပါဝင်ခဲ့တဲ့ F-11 အောင်စရနဲ့ UMS အနော်ယထာ 771 တို့ဟာလည်းမြန်မာရေတပ်ရဲ့အထင်ကရတင်မော်တွေဖြစ်တယ်လို့ဘေကျင်းမြို့အခြေစိုက်ရေတပ်ဆိုင်ရာကြွန့်ကျင်သူလီဂျီပြောတာကိုကိုကာဘီ Global Times တွေမှာဖော်ပြထားပါတယ်။ပူးတွဲစီလေ့ကျင့်မှုတွေအတွင်းရစ်တပ်တင်မော်တွေတန်းစီခုံပေါင်းတာအချင်းချင်းဆက်သွယ်တာနဲ့ပူးတွဲရှာဖွေကယ်ဆယ်ရေးတွေလှုပ်ဆောင်တာတွေပါဝင်မဲ့အကြောင်းတရုတ်မျိုးသားကာကွယ်ရေးဌာနပြောခွင့်ရဝူချန်းကစနေနေ့မှာပြောကြားခဲ့တယ်လို့ဆိုပါတယ်။ဒါဟာတရုတ်ရစ်တပ်အနေနဲ့ Oceania လို့ခေါ်တဲ့သမုဒ္ဒရာအတွင်းကကျွန်းကြီးကျွန်းငယ်တွေအပြင်အာရှဥရောပနဲ့အာဖရိကတိုက်တို့မှာရှိတဲ့တိုင်းပြည်20ကိုရပ်ပေါင်း180ကြာချစ်ကြည်ရေးသွားရောက်တဲ့ခီးစဉ်ရဲ့တစိ့တဒေတာလည်းဖြစ်ပါတယ်တရုတ်ရေတပ်တင်မောအုပ်စုဟာဖိလစ်ပိုင်ဗီယက်နမ်နဲ့မလေးရှားနိုင်ငံတွေကိုတွားရောက်ခဲ့ပြီးဖြစ်ပြီးမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုခီးဆက်နေတာဖြစ်ပါတယ်တရုတ်နိုင်ငံမှာမေလ14ရက်ကနေ15ရက်နေ့ထိကျင်းပခဲ့တဲ့ Belt and Road လို့ခေါ်တဲ့ခေတ်တိပိုလမကြီးစီမံကိန်းအပြီးတရုတ်သမ္မတရှီကျင်းပင်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့တွေ့ဆုံပြီးသတင်းတစ်ပတ်အကြာမှာဒီပူးတွဲစီရေးလေ့ကျင့်မှုပြုလုပ်ခဲ့တာလည်းဖြစ်ပါတယ်